ဒီနေ့ဒီသတင်းထုတ်ပြန်ချက်လေးတစ်ခုထုတ်ပြန်ထားတွေ့လို့ပါရှင်အဲ့ထုတ်ပြန်ချက်မှာဆိုရင်ဒီညဉ့်ဉန်းစွာစုဝေးခြင်းနဲ့ညဉ့်ဉန်းစွာစီတန်းလက်လက်ခြင်းဆိုင်ရာဥပဒေကိုပြင်ဆင်ပေးဖို့ဆိုပြီးတော့တောင်းဆိုထားလေးတွေ့လို့အဓိကဘလို့အချက်တွေကိုကိုရိုးနေနဲ့ပြင်ဆင်စေချင်တာလဲရှင်ဒီဥပဒေမှာအကြံပြုပြောမယ်ဆိုရင်၃မိုင်ပေါ့ဥပဒေရဲ့ရွေးချက်ပေါ့နော်ပထမရွ အစိုးရအနေနဲ့ကပံ့ပိုးပေးရမှာဒါပေမဲ့မြန်မာနိုင်ငံမှာဖြစ်နေတဲ့အနေအထားကြည့်လို့ရှိရင်အဲဒီလိုမဟုတ်ခင်းတဲ့ဟိုထိန်းချုပ်ဖို့စူးစားတဲ့ဒီရချက်ကိုပဲတွေ့ရတယ်ဒါဥပဒေရဲ့ပမဟိုကြည့်ရချက်ပေါ့နော်ဒုတိယအချက်ပြပလာကပါလဲဆိုတော့ဥပဒေရဲ့ဝေဝါမှုအဲဒီရဲ့ဝေဝါမှုကြောင့်ပါဖြစ်လဲဆိုတော့law enforcement ရဲတို့ဘာတို့ကအနာပိုင်တွေကအတိအပ္ပတမျိုးဖွင့်နေဥပဒေကိုလိုက်နာကျင့်သုံးမဲ့အနာပြမဲ့သူတွေစုဝေးမဲ့သူတွေကအတိအပ္ပဖွင့်ဆိုတာတမျိုးဖြစ်တယ်အဲ့တော့လိုသလိုအတိအပ္ပဖွင့်ဆိုကြတယ်ဆိုတဲ့အတိအပ္ပနောက်တတိယတစ်ချက်ကတော့ဘယ်လိုက်မှုရှိနေတယ်ဟိုဥပဒေကိုတုံးပြီးတော့အလိုက်ပြီးတော့ဟိုရေးယူတုံးပြန်တာတွေရှိတယ်ဆိုလိုချင်တာကဘာလဲဆိုတော့စစ်တပ်ကိုထောက်ခံတဲ့ဆန္ဒပြပွဲတွေကိုခွင့်ပြုတယ်เนาะဟိုမဘာသာလူမျိုးမျိုးသားရေးအစိုးရတရားဆန္ဒပြပွဲတွေကိုခွင့်ပြုတယ်ဒါပေမဲ့တစ်ဖက်မှာကြည့်တော့ကြတော့ငင်းငန်းရေးအတွက်ဟိုငင်းငန်းဆိုတာစွေးဆန္ဒပြတဲ့လူတွေကိုကြတော့ဒီဥပဒေအသုံးပြုပြီးတော့နှိပ်ကုတ်တာမျိုးတွေရှိနေတဲ့အတွက်ခုနကပြောတဲ့အခြေခံဟိုအသုံးချက်နဲ့ကျွန်တော်တို့ကသုံးသပ်ကြည့်ပြီးတော့ဟိုဥပဒေအားနည်းချက်တွေကိုပြင်ဖို့လိုနေပါတယ်ဆိုတော့ထောက်ပြတာပါ
ဟုတ်ကဲ့ဆိုတော့လေဒီအချက်တွေကိုပြင်ဆင်ဖို့ရောအခုတို့အနေနဲ့ဘယ်လိုမျိုးစူးစမ်းသွားဖို့ရှိမလဲရှင့်
ကျွန်တော်တို့ဒီလူငယ်ဖွဲ့စည်းတွေ CSO တွေနဲ့ပေါင်းပြီးတော့ဒီဥပဒေကြည့်တဲ့ဒီအစိုးရတောင်းရှိတဲ့ဒီလက်ထက်ရအောင်ကျွန်တော်တို့တက်ပြီးတော့ဟိုတည်ဆောင်သွားဖို့အစီအစဉ်ရှိပါတယ်အခုဒီဇူလိုင်လကုန်ပိုင်းဆိုရင်လွှတ်တော်ပြန်ဆမယ်မဆခင်မှာကျွန်တော်တို့အခုလိုမျိုးအခမ်းအနားလုပ်ပြီးတော့ဒီညာကိုဖြန့်ဖြူးတာမျိုးလွှတ်တော်အမှတ်တွေလက်ထက်ရအောင်ဖြန့်ဖြူးတာမျိုးအဲ့လိုမျိုးအချိန်တိုင်းလုပ်တာမျိုးတော့ရှိတယ
်ကိုတို့ဒီအဖွဲ့ရဲ့ထုတ်ပြန်ချက်မှာဆိုရင်ဒီငင်းငန်းစွာဆန္ဒပြတဲ့ပုံမှာတရားစွဲဆိုထားတဲ့အားလုံးကိုလည်းရုပ်သိမ်းပေးဖို့ဆိုတဲ့အချက်ပါဝင်တော့ဒီ NND အစိုးရကာလလက်ထက်မှာဆိုရင်ရောဒီငင်းစုစီပုံမှာနဲ့တရားစွဲဆိုခံထားရတဲ့သူဆိုဘယ်နှယောက်လောက်ရှိတယ်လို့သိထားရလဲပေါ့
ငင်းစုစီအောက်မှာဘယ်နှယောက်လောက်ရှိလဲအသေးစိတ်ကျွန်တော်တို့ကြိုးစားထားတာမရှိဘူးဒါပေမဲ့အခုငင်းငန်းရေးလှုပ်ရှားမှုနဲ့ပတ်သက်ပြီးတော့တရားစွဲဆိုခံရတာအနည်းဆုံး48ဦးရှိနေတယ်။နောက်သူတို့ကိုဆွဲဆိုထားတဲ့ဆွဲချက်တွေကလည်းဟိုပြောမယ်ဆိုလို့ရှိရင်ဥပဒေကောင်းရာကဟိုလို့တို့ဆွဲပြီးတော့ဆွဲဆိုထားတာတွေဖြစ်နေတယ်။သူတို့ကတရားဥပဒေကိုလိုက်နာပြီးတော့တရားဝင်ခွင့်ပြုမိန့်တင်နေဟိုတရားဥပဒေအတိုင်းသွားတယ်။ဒါပေမဲ့သူတို့ကကြတော့အဲ့လိုမျိုးအရေးယူတယ်။တစ်ဖက်မှာကြည့်တော့တံပြန်ဆန္ဒပြသမားတွေဘာမှခွင့်ပြုမိန့်မတင်တာတွေအဲ့ဒီလိုမျိုးလူတွေကိုကြတော့အရေးယူတာမျိုးမရှိဘူး။အဲ့ဒီအတွက်တရားမျှတမှုမရှိတဲ့ဆွဲချက်တွေကိုပြန်ရုပ်သိမ်းပေးဖို့တောင်းဆိုထားတာ။
ဟုတ်ကဲ့ဒီငိစုစီပုံမှန်နဲ့တရားစွဲဆိုခံထားရတဲ့ဖြစ်စဉ်တွေထဲမှာကြည့်လိုက်ပြီးဆိုရင်ဘယ်လိုအကြောင်းအရာကိစ္စကြောင့်မို့လို့ဒီငိစုစီပုံမှန်နဲ့တရားစွဲဆိုခံထားရတဲ့ဖြစ်စဉ်တွေကပိုများပါတယ်ရှင
်နှစ်ပိုင်းပေါ့တစ်ပိုင်းကတော့ငိစုစီဥပဒေ2014ပြင်ဆင်ချက်2016ပြင်ဆင်ချက်ဒီနောက်ပိုင်းမှာကဘာဖြစ်လာလဲဆိုတော့ခွင့်ပြုချက်တင်စရာမလိုတော့ဘူးတက်ဆိုင်ရာမျိုးနဲ့ရင်းမှုကဟိုခွင့်ပြုတယ်ငင်းပယ်တယ်ဆိုတာမျိုးလုပ်လို့မရတော့ဘဲနဲ့ဘယ်နည်းဘယ်ရက်မှာပြန်နေရမှာညညကစုဝေးပြန်ဆိုတော့ကိုအတိသေးုံပဲအတိပေးရတော့လေအဆင်ရှိတော့လေအဲ့တော့အဲ့ဒီနေသားမှာဆရာပြဖို့အတွက်စုဝေးဖို့အတွက်အတိပေးလိုက်တဲ့အခါမှာတစ်ဖက်ကနေပြီးတော့ consumption ဆိုတာကြီးကိုသူတို့ခွင့်မပြုဘဲနဲ့ဆရာပြတယ်ဆိုတော့ပုံစံမျိုးနဲ့ပြန်ပြန်ပြီးတော့အရေးယူတာတွေရှိတယ်အမှန်ကဥပဒေအရကအဲ့ဒီ consumption ဆိုတော့မလိုဘူးမလိုတော့ဘူးအခုအချိန်ထိတကယ်တမ်းဖြစ်နေတာက consumption မပေးဘဲနဲ့ဆရာပြပါတယ်ဆိုပြီးတော့အရေးယူတာတရားစွဲတာတစ်ခုနောက်တစ်ခုက consumption တဲ့နဲ့အချိန်မှာလူပနေရောက်ပါမယ်။အာကျူးကျော်ချက်တွေကျူးကျော်မယ်။ထပ်သဖြင့်ဟိုလိုအပ်ချက်တွေပေါ့နော်။အဲ့ဒီဟာတွေကိုတင်ရတယ်။အဲ့တော့အဲ့ဒီချက်ကျော်သွားတယ်။ဥပမာလူ50တင်ထားပေမဲ့51ယောက်ဖြစ်သွားတယ်။52ယောက်ဖြစ်သွားတယ်။အဲ့လိုမျိုးကျော်သွားလို့အရေးယူတာမျိုးအဲ့ဒီလိုမျိုးအသေးအဖွဲလေးတွေကိုလိုက်ရင်းယူနေတာမျိုးရှိနေတယ်
။အကောင်ခိုင်မင်း RFA ကကျေးဇူးတင်ပါတယ်ရှင်။ဟုတ်
ဟုတ်ကဲ့ပါဗျာ။